မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတရားဒီလိုက်စီစဉ်ကားလေးကိုကျူးစွပါရယ်။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ညဉ့်ဉေးကြီးခီးဘာလို့များအခက်ကြုံရတယ်လဲဆိုတာပါ။မြန်မာနိုင်ငံရဲ့ဒီညဉ့်ဉေးကြီးလုပ်ငန်းစဉ်ကိုဦးစားပေးလှုပ်ဆောင်ဖို့ညီမထားတဲ့ NLD အစိုးရလက်ထက်မှာညဉ့်ဉေးကြီးလုပ်ငန်းစဉ်တွေကရှိမတိုးတာပဲနဲ့ရှိသီးသားသည့်ပြဿနာတွေကိုမရှင်းနိုင်သေးလို့မကပြိပခါသည့်အချို့ပါတိုးလာနေပါရယ်။ညဉ့်ဉေးကြီးလုပ်ငန်းစဉ်တွေရှိတိုးနိုင်မှုအတွက်ဘာတွေအခက်အခဲကြုံရတယ်လဲဆိုတာကိုကျွန်တော်တဲနေတဲ့အစီအစဉ်မှာဆွေးနွေးမှာဖြစ်ပါလိမ့်။အဓိကပေါ်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးပင်နိုင်ကြအောင်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ UNFC ရဲ့ပြောခွင့်ရသူလည်းဖြစ်တယ်နောက် ANC ရခိုင်မျိုးသားကောင်စီရဲ့အတွင်းမှုလည်းဖြစ်တယ်ဦးထွန်းစောဖြစ်ပါတယ်နောက်တူကတော့တိုင်းသားကောင်းဆောင်တူဖြစ်ပါတယ်သူကဒီလက်ရှိမြန်မာနိုင်ငံညီငယ်လူငယ်စီဒီမှာလည်းတဲ့ပါဝင်နေတဲ့လူဖြစ်ပါတယ်ပုံမူခေါ်တာပါဦးထွန်းစောလိုင်းပေါ်ရောက်နေပါပြီခင်ဗျဦးခေါ်ဦးကဒီလိုင်းပေါ်မရောက်သေးပါဘူးကျွန်တော်အရင်ဆုံးဦးထွန်းစောကိုဖိတ်ခေါ်ကြပါတယ်ဦးထွန်းစောကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ
်ဦးထွန်းစောခုနကကျွန်တော်ပြောသွားလို့ပါပဲညီငယ်လူငယ်စင်က energy အစိုးရဒီတူမူဝါဒထဲမှာတကယ့်ကိုထိတ်တန့်ဦးစားပေးလုပ်ငန်းဖြစ်တယ်ဒါပေမဲ့လည်း energy အစိုးရလက်ထက်မှာပဲဒီညီငယ်လူငယ်စင်တွေကရှေ့မတိုးနိုင်မနဲ့ပြောရမယ်ဆိုရင် EU လိုမျိုးပြည်ပခတစ်တီထပ်ပြီးပေါ်လာတာနောက်စီးတင်းမမှုတွေကြုံနေရတာဒါမျိုးတွေထပ်ထပ်ဖြစ်နေတယ်ခင်ဗျကျွန်တော်အရင်ဆုံးသိကျင်တာကတော့လက်ရှိ UNFC နဲ့ဆက်ဆက်နေတဲ့ချင်းတွေပါ UNFC မှာပြောရမယ်ဆိုရင်တော့မွန်တို့ဘာလို့ကတော့ဒီမူပြည်သက်ပါတီဘာလို့ကတော့ဒီ NCA ထိုးလိုက်ပြီပေါ့နော် UNFC ရဲ့ NCA ထိုးနိုင်ကြီးအလားအလာ UNFC ရဲ့နောက်ဆုံးဒီညီငယ်လူငယ်စင်နဲ့ပတ်သက်တဲ့ထူးခြားချက်လေးသိရသည်
ခုနောက်ဆုံးအချိန်လေးကတော့ကျွန်တော်တို့ကြံနေတဲ့အဖွဲ့တွေပေါ့ဗျာဒီ UNFC ထဲမှာနှစ်ဖွဲ့ပေါ့နော် LDU Lao Democracy Union နဲ့ Mobility Party တို့တမရေးထိုးပြီးတဲ့နောက်ပိုင်းမှာကြံနေတဲ့အဖွဲ့မှာကျွန်တော်တို့ဒီ KNPP ရှိတယ်ကျွန်တော်တို့ ANC ရှိတယ်နောက်ပြီးတော့မှ SSPP ရှိတာပေါ့ဗျာဆို SSPP ကတော့သူကဒီတန်း bilateral နဲ့နောက်ပြီးတော့မြောက်ပိုင်းမှာမေးအဖွဲ့မှာပါဝင်ပြီးတော့သွားနေတယ် KNPP ကလည်းပဲကျွန်တော်တို့ bilateral အနေနဲ့သွားနေတယ်ဒါကြောင့်တော့ ANC ကိုကြတော့ဒီတက်မတော်ဘက်ကဒီတက်ဖွဲ့မရှိအကြောင်းကိုဝန်ခံရမယ်ပြီးဒီ SCA လက်မှတ်ရေးထိုးပြီးမှပြည်သူ့ဆွေးနွေးကိုလာရမယ်ဆိုရောအဲ့လိုမျိုးဆက်သက်ထားတယ်ပေါ့အဲဆိုတဲ့ခါကျတော့ဒီ bilateral ဆွေးနွေးမှုကတော့ကျွန်တော်တို့ ANC အဖွဲ့အစည်းနဲ့မရှိဘူးဆိုတော့ KNPB တို့နဲ့ SSPB တို့နဲ့ bilateral အဲဒီဂျူဂျာဂျူဂျောပေါ့နော်ဒီကြားထဲမှာရပ်ပန်းရတာဆွေးနွေးတာတော့တွေ့ရပါတယ်ဒါတော့ NCA လမ်းကြောင်းဘက်ကိုတော့မရောက်နိုင်ကြသေးဘူးပေါ့ဗျာ။ဆိုရင်ခုနပြောတဲ့ကျွန်တော်တို့ကျန်နေတဲ့အဖွဲ့တွေဆက်မှလည်းပဲသမတော်ရဲ့ကျူးသင်းကတ္တချက်တွေနဲ့သူရဲ့ဟောပေါ့ဒီတစ်ဖက်သက်သတ်မှတ်မှုအောက်မှာပဲသူတို့သွားနေရတာဖြစ်တယ်။အဲ့လိုအနေအထားမှာရှိတယ်။ပြီးရင်နောက်တစ်ခုကကြတော့ဒီအားလုံးပါဝင်ရေးဆိုတဲ့အခြေခံအောက်မှာလုပ်ခဲ့ကြပေမဲ့လို့လက်ရှိကတော့ဒီအားလုံးပါဝင်ရေးကိုမပေါ်ဆောင်နိုင်ဘူး။အဲကျွန်တော်တို့ဒီအရင်တော့ NCCD အနေနဲ့လုပ်ခဲ့တာပေါ့နော် NCCD နဲ့လုပ်ခဲ့တဲ့အခါမှာဒီ NCCD မှာပါဝင်တဲ့အဖွဲ့၁၆ဖွဲ့ထဲကသူက၆ဖွဲ့ကိုဦးသိမ့်သိမ့်ဆိုးရွားကတက်မတော်အတိမမပြူပေါ့နော်ဆိုအားလုံးပါဝင်ရေးကမရှိတဲ့ခါကျတော့ဒီအခြေခံအကြောင်းတရားကဒါကပြဿနာဖြစ်လာတာပေါ့နော
်ဟုတ်ကဲ
့ဥပမာဒီတိုင်းပြည်ရဲ့အဖွဲ့စည်းပုံရေးဆွဲဖြစ်စဉ်တွေမှာအားလုံးပါဝင်ပြီးပေါ်ဆောင်ခဲ့မယ်ဆိုရင်ဒီနေ့လိုမျိုးအခြေအနေပေါ့လေဒီဖွဲ့စည်းပုံအကျင့်ပြည့်တနာရောက်ချိန်မှာရောက်မှာပေါ့အခုလည်းပဲအားလုံးပါဝင်မှုနဲ့ရေးဆွဲခဲ့တဲ့ဒီ NCA ဟာအားလုံးပါဝင်မှုမရှိတဲ့အခါကျတော့ဆက်သွားဖို့ခက်နေရပြီပေါ့ဗျာဆိုအားလုံးဆိုရမှာတော့ကျွန်တော်ဦးသိန်းစိတ်ဆိုရလက်ထက်မှာသွေးဆောင်သွေးနေတုန်းကပါဝင်ခဲ့တဲ့အတိုင်းသားလက်နက်ကန်တော်လိုင်းအဖွဲ့ CEO 20ခွဲလုံးကိုအနည်းဆုံးအားဖြင့်ပါဝင်ခွင့်ရှိဖို့လိုတယ်လို့ကျွန်တော်တို့ကမြင်တယ်ပေါ့နော်ဒီ NCA ကိုတော့ဒီမကြေမလည်နဲ့သူတို့ကလက်တော့ရိုက်ပြီးတော့မှ2015အောက်တိုဘာမှာလက်မှတ်ရေးထိုးခဲ့ကြတယ်အဲ့ဒီနောက်ပိုင်းမှာအားနည်းချက်တွေပေါ်လာတယ်ဆိုရင်တော်စုအစိုးရလက်ထက်ရောက်တဲ့ခါကျတော့ဒီ NCA မှာအားနည်းချက်တွေကိုပြန်ပြင်ပြင်ဖို့ဆိုပြီးတော့မှကျွန်တော်တို့ဒီ UNFC ဘက်က DBN အနေနဲ့ပေါ့လေအဆိုပြုချက်ရှိချက်လုပ်ပြီးတော့မှကျွန်တော်တို့အားနည်းချက်တွေကိုပြုပြင်ဖို့အဆိုပြုတယ်ဒါပေမဲ့စက်မတော်ဘက်ကအဲ့ဒါကိုလည်းပဲလက်မခံဘူးပေါ့ဗျာ
ကျွန်တော်ဒီနေရာမှာဒီမှာနဲ့ဂျာဖက်မိချင်လာကဒေါ်ဆန်းစုကြည်နဲ့အစိုးရဘက်ကနေပြီးတော့သူတို့ဘက်ကပြောနေတာက NCA ကိုထိုးလိုက်ကြပါတိုင်းသားတွေထိုးလိုက်ကြပါထိုးလိုက်ပြီးလို့ရှိရင်တခြားနိုင်ငံဆွေးနွေးပွဲတွေဖရစ်ကိစ္စတွေဆွေးနွေးကြရအောင်ဆိုရယ်ပြောတဲ့စကားရှိပါတယ်ခင်ဗျာပြောမယ်ဆိုရင်အခုက NCA ကထိုးတဲ့ဖွဲ့ကထိုးတယ်မထိုးတဲ့ဖွဲ့မထိုးတဲ့ခါကျတော့ရှေ့ဆက်ဖို့တည်းနဲ့ခက်နေတဲ့သဘောသူတို့ဘက်ကမြင်ပုံရတယ်အဲ့တော့ထိုးလိုက်ပါကျန်တဲ့ကိစ္စနိုင်ငံကိစ္စဆက်ပြောမယ်လို့ပါပါတယ်ဒါပေမဲ့ထိုးဖို့ကဘာကြောင့်တိုင်းသားတွေဘက်ကခက်နေရလဲခင်ဗျာ
ဟုတ်ကဲ့ခုနကျွန်တော်ပြောတဲ့အတိုင်းပဲလေဒီ NCA ကိုထိုးလိုက်ပါဆိုတဲ့အချိန်မှာသူတို့ကကြိုတင်ဒီကတ်သက်ချက်တွေရှိတယ်ပေါ့ဗျာ precondition တွေကိုဒီတက်မတော်ဘက်ကချမှတ်ထားတာရှိတယ်တစ်ခွက်နဲ့တစ်ခွက်မတူဘူးပေါ့နော်ဆိုတော့ကျွန်တော်တို့ဒီခုနပြောတဲ့ UNFP ပါဆိုလို့ရှိရင်တန်တဲ့ခွက်တွေထဲမှာဟိုမှာကျွန်တော် ASC ဆိုလို့ရှိရင်တက်ခွက်မရှိကြောင်းကိုခံရမယ်ဒါမှပဲ NT ထိုးလို့ရမယ်အဲ့လိုမျိုးပြောတယ်ပြီးရင်တပြိုင်တည်းမှာဟိုမှာမြောက်ပိုင်းမှာမေးဆိုတဲ့ထဲမှာလည်းပဲဒီညီနောက်၃ခွက်ကိုသူတို့ကနေပြီးတော့မှလက်နက်ကလမ်းစဉ်ကိုစွန့်ရမယ်နော်လက်နက်ကလမ်းစဉ်ကိုစွန့်မှာပဲသူတို့ကဒီ NT မှာပါဝင်လက်မှတ်ရေးထိုးပေးမယ်ဆိုပြီးတော့အဲ့လိုကြိုတင်ကတ်တက်တွေလုပ်တယ်ဗျဆိုတော့ NDA ကိုထိုးလိုက်ပါဆိုတာဒီ NLD ဆိုရကတော့ရိုးချင်းစွာနဲ့သူကပြောတာပေါ့ဒါမဲ့တက်ဖက်ကတက်မတော်ဘက်ကအဲ့ဒါကိုသူကကြိုတင်ကတ်တက်ချက်တွေလုပ်ထားတယ်ဒါကတက်မတော်ရဲ့ဟောပေါ့တရေတီထုတ်ကြိုက်ထားတယ်သူ့ရဲ့အတေရက်တီရဲ့ရက်တီတက်ပေါ့နော်ဒီဥဒိသိဆိုရလက်ထက်တုန်းကသူအတိမတ်မပြုခဲ့တဲ့ NCCT ရဲ့အဖွဲ့ဝင်6ဖွဲ့ကဒီနေ့သူတို့ကြိုတင်ကတ်တက်ချက်တွေနဲ့သူတို့က NCA မှာပါဝင်လာဖို့အဲ့လိုမျိုးလုပ်နေတာဖြစ်တယ်ဆိုတော့ဒီကနေ့ကနေဒီအတူတကွာ NCA ကိုလုပ်ပြီးမှနော်ကျွန်တော်တို့လက်မရေးထုတ်ကနီးမှာအတိမတ်မပြူဘူးဆိုပြီးတော့မှအဲ့လိုကက်ပြီးမှလုတ်တဲ့ခါကျတော့ဒါယုံကြည်မှုကိုထိခိုက်ခဲ့တယ်ပေါ့ဗျာနော်အဲ့မှာတစ်ဆင့်ပေါ့အဲ့ဒါ2015အောက်တိုဘာမှာဖြစ်ခဲ့တဲ့ယုံကြည်မှုထိခိုက်တဲ့ပြဿနာပြီး2015 2016 2019အခု2018ကြီးသွားလိုက်တဲ့ခါကျတော့ဒါလက်မရေးထိုးထားတဲ့အဖွဲ့အစည်းတွေကြားထဲမှာအကောင့်တွေပေါ်မှုဖြစ်တဲ့ကိုကျွန်တော်တို့ကြည့်တဲ့ခါမှာကြားတဲ့ခါကျတော့ဒီ SCA အတိုင်းတော့သဘောတူညီတဲ့အတိုင်းအကောင့်တွေပေါ်နေတာမတွေ့ရဘူး။မိဘအားနည်းချက်တွေအများကြီးဖြစ်လာတယ်။ SCA လက်မရေးထိုးပြီးတော့တိုက်ပွဲတွေပြင်ဆင်ကြတယ်။ဆိုတဲ့အခါကျတော့ဒီအချိန်နဲ့အောက်မှာ SCA ကိုမထိုးရသေးတဲ့တိုင်းသားလက်နက်ကန်တော်လိုင်းဖွဲ့စည်းတွေနဲ့ဘယ်လိုထိုးနိုင်မလဲ။ဒါကိုယုံကြည်မှုကိုရောရရှိအောင်လက်ရှိအစိုးရတက်မတော်ဘက်ကပြသဖို့လိုတယ်လို့ကျွန်တော်မြင်တယ်။
ဟုတ်ကဲ့ခင်ဗျာ
။အထူးသဖြင့်ထုတ်ပြီးပြောရမယ်ဆိုလို့ရှိရင်တော့ SCA မှာအားနည်းချက်တွေရှိနေတယ်ဗျာ။ဒီအားနည်းချက်တွေကိုပြုပြင်ဖို့လိုတယ်လို့ကျွန်တော်တို့မြင်တယ်။အဲ့ဒီအားနည်းချက်တွေကိုပြုပြင်ဖို့အတွက်ကျွန်တော်တို့ဒီ UNFDPN ကနေပြီးတော့မှအစိုးပြုချက်ရှစ်ချက်လုပ်ခဲ့တာအဲ့ဒါပဲ။အဲ့ဒီအစိုးပြုချက်ရှစ်ချက်ကိုကျွန်တော်တို့စက္ကန့်လကြာအောင်ဆွေးနွေးခဲ့ရတယ်။ဆွေးနွေးခဲ့ပြီးတော့မှအဲ့ဒီမှာရလက်ကလည်းပဲအစိုးမှုတွေဖြစ်နေတယ်။ဒါပေမဲ့တို့တို့အဲ့ဒီ DPN ထဲကနေပြီးတော့မှအဖွဲ့အစည်းနှစ်ဖွဲ့ကလက်မရေးထိုးသွားတယ်။တို့တို့ကတော့ဒီငွေကြေးကော်မရှင်နဲ့ DPN ကြားမှာ9တင်မြောက်နော်ဆွေးနွေးမှုရလဒ်ကိုသူကအခြေခံပြီးတော့လက်မထိုးတယ်။ဒါပေမဲ့အဲ့ဒီဆွေးနွေးမှုရလဒ်ကနေပြီးတော့သူတို့အဖွဲ့အစည်းနှစ်ဖွဲ့ကလည်းလက်ရှိအခြေအနေမှာအကောင့်တွေ follow မရဘူး။ဆိုတော့အဲ့လိုမျိုးတွေပေါ့ဗျာ။ဒါအချင်းချင်းဖြစ်ခဲ့တာပေါ့ကျွန်တော်တို့ခုနကလာတာဆွေးနွေးမှု။ဟု
တ်ကဲ့ကိုသူတို့ခဏလေးလိုင်းပေါ်မှာနေပြီးအောင်ဆက်ကြော်တော့ရှင်နေအချို့ဒီလိုင်းပေါ်ရောက်လာလို့သူတို့လှည့်ပေးကြမှာတော့ရှင်တူဖြစ်တဲ့ကို slide ဖွေကွန်ဆွေးနွေးမိများလို့ရပါတယ်ခင်ဗျာ။
โอเคဒီကဟန်တာနေတာတော့တတ်မလို့ပဲလို့ပြောမှာပေါ့နော်ဒါပြလို့လေဆိုသူတို့က NCA လမ်းကြောင်းကိုချင်းထားတယ် NCA မှာသူတို့မတိုက်ဆုံးက UPDTC ရဲ့ခန္ဓာနာ UPDTC မှာဥပမာတစ်သက်တည်းရစီပြလို့ညီလာခံမျိုးမှာဆက်မမဲ့မူပေါင်းလေးဆိုရင်တော့ UPDTC မှာရင်သဘောတူရတယ်အဲ့တော့ UPDTC မှာပဲ2008ဖြည့်စီပုံလိုပဲတတ်မလို့က25ခွက်ထိုင်နှုန်းချုပ်ပါနေတယ်တတ်မလို့မထောက်ခံဘဲနဲ့ဘာပြထောင်စုသဘောတူညီချက်ကိုမှဆက်မလို့ညာဘူးအဲ့တော့ကြံတဲ့ဥစ္စာတွေကိုထားလိုက်ဒီDJC ရဲ့ခံကံကရင်းချင်းကိုလည်းသူတို့အဆန့်ကနေတာဖြစ်တယ်အဲ့တော့ဖြစ်တဲ့နေလို့ဆိုတာလည်းပဲသူတို့အခွင့်အရေးသူတို့ဖြစ်တော့ဖြစ်အောင်လေသူတို့ကတိုက်နေကြတဲ့ခါကြတော့ဒီဒီလုံးကြီးလာခါရက်ကြသွားတာလေ GDC ရဲ့ခံကံကတမရောနဲ့စင်နာတဲ့ခံညုံပါရတယ်တမရောမဖောက်ခံနေတဲ့မြင်ရတဲ့ကိစ္စကဘာမှ NC တခုလုံးကိုလည်းစိုက်ခတ်မှာဖြစ်တယ်အဲ့တော့ဒီတိုင်းဖြစ်နေနေစီတော့အာရှေ့လာလာတော့ဒီတမရောကမဆုတ်ဘူးစီတော့မဖြစ်နိုင်ဘူးလို့ကျွန်တော်မြင်
ဟုတ်ကဲ့ခင်ဗျာကို slide ဝင်ကိုကျေးဇူးပါဆိုတော့ရှင်ကို slide ဝင်ကတမရောဟန်တာဖြစ်လို့ပြောပါလေခင်ဗျာအဲ့တော့ခုနကတက်ဘော်ကတော့ဟန်တာဖြစ်နေတဲ့သဘောကတော့တရက်ရှင်တို့များမြင်ကြတယ်ကျွန်တော်သိချင်တာကအစိုးရရဲ့သဘောလားလက်ရှိ NLD အစိုးရရဲ့ငြိမ်းချမ်းရေးနဲ့ရည်တည်ချက်သူရဲ့အားထုတ်မှုကတော့တကယ်လုံလောက်ဖြစ်ပါရဲ့လားခင်ဗျာ
ကျွန်တော်တို့ဒီ6လကြာဆွေးနွေးခဲ့တဲ့တွေ့ကြုံရဆိုလို့ရှိရင်တော့အစိုးရဘက်ကသူကသဘောထားရည်တည်ချက်ကတော့မှန်တယ်သူတို့ကပါလဲဆိုတဲ့အခါကျတော့ NCA အပြင်ဒီသူတို့ကဆွေးနွေးလို့မရဘူးဆိုတဲ့ကြိုတင်ကက်တက်ချက်မရှိဘူးဒီတက်မတော်ဘက်ကကျတော့ NCA မှတပတ်အားမရှိဘူးဆိုပြီးအဲ့ဒီတည်ရည်တည်ချက်ရှိတယ်ဒါကတော့NLD ရဲ့ယက်တီချက်ကတက်နဲ့ဆိုင်တော့သူဘက်ကပန်နေလို့ပြောလို့ရတဲ့တစ်ချက်ရှိတယ်။ပြီးရင်ဒီကျွန်တော်တို့ရဲ့ဆွေးနွေးပွဲမှာ NLD ရဲ့ယက်တီချက်ကတော့ပါလဲဆိုတော့အရာအားလုံးကသိသိကြီးနဲ့ဆွေးနွေးလို့ရတယ်။ Everything is negotiable ဆိုပြီးတော့မှအဲ့လိုဒီ NLD ရဲ့ဟိုပါတော့ဒီကျွန်တော်တို့ဆွေးနွေးကိုယ်စားလှယ်အကောင်ဆောင်ကအဲ့လိုမျိုးဟိုအမြဲလို့လို့ပြောတာရှိတယ်။ဒါကြောင့်ပြဿနာပါလဲဆိုတော့သူကတက်မတော်ရဲ့သဘောထားကိုသူကကြော်လွန်လို့မရဘူး။ဒီတက်မတော်က NLD ကနေပြီးတော့မှ NLD ဆိုရနေပြီးတော့မှဒီ NCA ကနေပြီးတော့မှနော်အပြုပြင်ပြောင်းလဲလို့တဲ့သဘောထားပြတော်ညာလဲပဲတက်မတော်ကနေပြီးတော့မှအပြုပြင်ပြောင်းလဲလို့မရဘူးဆိုတဲ့အခြေအနေအောက်မှာသူလည်းလုံခြံလို့မရဘူးအဲ့ဒါကြောင့်ဒီနေ့အားနေချက်ကပြဿနာပါလဲဆိုတော့အခြေခံအချင်းအခက်အခဲကအဲ့မှာ အကျက်တိဆိုင်နေတာဖြစ်တယ် NCA မှာအားနည်းချက်ရှိနေလို့ဒီနေ့လက်မှတ်ရေးထိုးထားတဲ့အထူးသဖြင့် KNU အဖွဲ့ကြီးကတော့ NCA ပါအားနည်းချက်တွေကိုပြုပြင်ဖို့ဆိုပြီးအဆိုပြုနေရပြီဖြစ်ပါတယ်။တရားပါလဲဆိုတော့အစားမကောင်းခဲ့လို့အနောက်မတည်ကြသလိုဖြစ်နေရတာဖြစ်တယ်။ဒီအခြေခံပြဿနာကနိုင်ငံရေးပြဿနာဖြစ်ပေမဲ့နိုင်ငံရေးဤနဲ့အဖြေရှာလို့တဲ့နိုင်ငံရေးစင်တာသဘောထားကတက်မတော်မှာအမှန်တကယ်မရှိဘူးဆိုတာကိုတက်တည်ပြနေတယ်။ဒါကြောင့်နောက်ဆက်တဲ့ပြဿနာတွေအနှိမ့်ထောင်တွေကထပ်ပြက်လာနေရတာလို့ကျွန်တော်အဲ့လိုမြင်ပါတယ
်။ဟုတ်ကဲ့ခင်ဗျာဒီကုနာကိုထွန်းတော့ပြောသွားတဲ့အထက်မှာကုကျော်ရှင်မိတဲ့မိကုန်းလည်းအကျုံးမြင်သွားမယ်လို့ထင်ပါတယ်ကြာသူမိထားတာကတော့အဲဒီလက်မှတ်ထိုးတဲ့ NC ဖွဲ့ကြီးချစ်ဖွဲ့ကနေပြီးတော့ဆယ်ဖွဲ့တိုးလာပြီးမယ်ရှီမတိုးနိုင်ဖြစ်တယ်ဗျာဘာကြောင့်မလဲတိကျတိကျမှာကုထိုးဆောင်ပဲပြန်မိကြပါတယ်ခင်ဗျဒီလက်ထက်မှာပြဿနာတက်လို့ပြောမယ်ဆိုအေးအေးကိစ္စပေါ်လာတဲ့ကိစ္စပါခုနကတက်မလို့ကုစလေပြုံးပြတူတူပြောသွားတယ်အေးအေးနဲ့ပတ်သက်လို့သူတို့စွန့်နေနိုင်မယ်ဒါပေမဲ့ကျခိုင်းဒီသားမှာတော့အခြေဆောက်မပြေဘူးဆိုတဲ့သဘောထားတက်မလို့မှရှိပုံရတယ်ဒီအိတ်တိုင်းပြောသွားပါတယ်ခင်ဗျကျွန်တော်သိချင်တာကကုထိုးဆောင်ကလည်းရခိုင်ပြည်သားကောင်စီရဲ့တင်မှုတယောက်ဖြစ်တဲ့ခါကျတော့အေနဲ့ရခိုင်ပြည်သားကောင်စီရဲ့ဆက်ဆက်မှုတော့ဘယ်လိုရှိပါလဲအေနဲ့ပတ်သက်လို့ကုထိုးဆောင်ရဲ့သဘောထားဘယ်လိုရှိပါလဲ
ကျွန်တော်ခုနပြောတဲ့အတိုင်းပါပဲကျွန်တော်တို့နှစ်ခွဲစလုံးကဒီ NCA စာချုပ်လုံတုံးကအတူတကွာပါဝင်ပြီးတော့မှပေါ့နော်အဲဒီလုတ်ခဲ့ကြတယ်စစ်စစ်ညီလာမှုဆွေးနွေးရေးမှာတောက်လျှောက်ပါဝင်ခဲ့ကြပါတယ်ဦးသိန်းစိန်ဆိုရလက်ထက်မှာဒီငြိမ်းချမ်းရေးပေါ်ဆောင်တဲ့အစကတည်းကနေ NCPP အဖွဲ့ဝင်ဖွဲ့စည်းနေနဲ့ပါဝင်ခဲ့တာဖြစ်ပါတယ်ဆို NCA စာချုပ်ပေါ်လေဒီနောက်ဆုံးညီကုန်းချုပ်ကန်ဒီမှာအဲဒီအစိုးရတက်မတော်ဘက်ကကျွန်တော်တို့နှစ်ခွဲစလုံးကိုအတိမတ်မပြူဘူးပေါ့နော်ခုနပြောတဲ့ NCCD အဖွဲ့ဝင်16ခွဲတည်းက6ခွဲကိုအတိမတ်မပြူတဲ့အထဲမှာကျွန်တော်တို့ဒီရခိုင်တဲကကျွန်တော်တို့အဖွဲ့စည်းနေခုနပြောတဲ့ ULA အဖွဲ့စည်းနေပါတာပေါ့ဗျာနော်ဆိုရင်နှစ်ခွဲစလုံးကိုအတိမတ်မပြူတဲ့အချိန်ဒီအောက်မှာဒီ NCA ရဲ့ဘောင်ပြင်ပကိုကျွန်တော်တို့ကရောက်သွားတယ်ဆိုဒီနေ့ NLD အစိုးရတက်လာတဲ့အချိန်ဒီအောက်မှာကြားတဲ့ခါကျတော့ကျွန်တော်တို့ ULA အဖွဲ့ကြီးကအခုကတိုက်ပွဲပေါ်ဆောင်ရတဲ့အနေအထားကိုရောက်သွားတာပေါ့နော်သူတို့ကလည်းပဲကိုယ်ဒေတာမှာကိုယ်အခြေချနေဖို့အတွက်စီရီယာယူမန်ချက်ရှိတဲ့အတိုင်းသူတို့ပေါ်ဆောင်နေတဲ့သူတို့စီမံကိန်းကိုလက်တွေ့ကျကျလုပ်နေပြီလို့ကျွန်တော်တို့အဲ့လည်းအဲ့တိုင်းပဲမြင်တယ်ဆိုဒီအခြေအနေကဘာကြောင့်ဒီလိုဖြစ်သွားတယ်လဲဆိုတဲ့အခါကျတော့တိုက်ပွဲကဒီအမှန်တော့ကျွန်တော်တို့ကနော်ပေါ်ဆောင်စရာမလိုတဲ့အခြေအနေအောက်မှာဆိုလို့ရှိရင်တော့အရင်တော့ SCCD ခေတ်ကလေးကနေကျွန်တော်တို့ကအတူတကွာအလုပ်ပါဝင်အောင်လုပ်လိုက်မယ်ဆိုလို့ရှိရင်ဒီလိုမျိုးရှင်တွေကိုရောက်ချင်မှလည်းရောက်နိုင်မယ်လို့ကျွန်တော်ကအဲ့လိုမြင်တယ်
။ဟုတ်ကဲ့
ဒီနေ့ကြားတဲ့အခါကျတော့ဒီအခုတကြောပြန်တိုက်ပွဲတွေပြန်ပြီးတော့မှဖြစ်လာရတဲ့အခြေအနေအောက်မှာကြတော့ဒီနေ့ NCA လမ်းကြောင်းဘက်ကိုလာပါဆိုတဲ့အခြေအနေအောက်မှာတော့ဒါတော်တော်လေးခက်ခဲတဲ့အနေအထားကိုရောက်သွားပြီလို့ကျွန်တော်ကမြင်ပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ရှင်တူဒီတိုင်းပေါ်မှာရှိပါတယ်။ကုဆိုးဝေးစွနေမြင်ရလို့ရပါတယ်ခင်ဗျာ။ဥထုံးစော်ရှိပါတယ
်။ဒီကိစ္စနဲ့ပတ်သက်လို့ငါစက်တရားစုတင်လို့ရတာကရင်တော့ကျူးကနေကြတာပေါ့ဗျာတကယ်ပြောမယ်ဆိုရင်ငင်းကြီးအတင်းမခံနေတဲ့ပုံစံတွေရှိတယ်လို့မကောင်းကြလို့ရောက်နေတဲ့တွေ့ရတာရှိတယ်ပြီးတော့ပြောကောင်းစားကောင်းလို့ရောက်နေတဲ့တွေ့ရတာရှိတယ်ပေါ့ဆိုတော့အနာတခြားစိတ်တခြားဖြစ်နေကြတယ်ကျွန်တော်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒါပေါ်လေကျွန်တော်တို့ဒီဗုဒ္ဓဝင်ဒီရာဇဝင်တွေဗုဒ္ဓဝင်ပေါ်အဓိကတော့သက်တော်တွေမှာရှိပါတယ်သဘုံအဆက်ရှိတဲ့သဘုံအတုတွေလည်းရှိတယ်ပြီးတော့ကျွန်တော်တို့ဒီပြည်သူစစ်ကြီးကအနှစ်80ဟိုတိုက်ခဲ့တော့သဘုံဟိုမြန်မာနိုင်ငံမှာသဘုံအဆက်တွေကလည်းတစ်ခါတစ်ခါမှာဟို80လောက်တိုက်နေတော့အတုတွေဖြစ်သွားတယ်ဆိုတော့ဒီကြက်တာဒီကြက်တာလေးကြောင့်ဒီပြည်သူတွေဟာဟိုတက်လက်ကြောက်ကတက်လက်ကြောက်ကသဘုံနဲ့ကြောက်ကလက်နဲ့ကိုင်းအားလုံးကြောက်နေရတယ်ပေါ့နော်ဆိုလို့ရှိရင်ကျွန်တော်တို့ဟိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဟိုဒီကြားမင်းကဗန်နီကလိုက်ကျန်လို့ပြီးသေးဘူးဆိုတော့ကျွန်တော်ကကုလသမဂ္ဂငြိမ်းချမ်းရေးအနေနဲ့လာမှဟိုပြည်သူ့ရဲ့တက်တာမလားနိုင်ငံတကာငြိမ်းချမ်းရေးတပ်ဖွဲ့တွေရောက်လာမှပြည်သူ့ရဲ့တက်တာမလားဆိုပြီးကျွန်တော်ပြည်သူအကျိုးပဲကျွန်တော်ရှေ့ရှုပြီးကျွန်တော်စဉ်းစားနေတယ်ပေါ့ဗျာဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကိုစိုးဝေးကျေးဇူးတော်ခင်ဗျာဒါကိုစိုးဝေးရဲ့သဘောထားမြင်ဖြစ်ပါတယ်ကျွန်တော်နောက်ထပ်သရရှိ2ရဲ့စာပေးဖတ်ချင်ပါတယ်မောင်တက်တာအမေရိကန်ပြည်အောင်စုတော့ပါငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့တွန်းနိုင်ဖို့အဓိကဟန်တာဖြစ်နေတာကတက်မတော်ခေါင်းဆောင်တွေကဖြစ်ပြီးတော့အစိုးရအုပ်ချုပ်မှုအောက်မှာမရှိဘဲစင်မြိုင်အစိုးရစခွဲသူတို့တိကျရက်တည်နေခြင်းအခြေခံဥပဒေပြင်ဆင်လို့မရအောင်လို့လွှတ်တော်တွေတဲမှာစစ်တပ်ကုစရယ်တွေကိုထက်သွင်းခြင်းအဖြစ်တနင်္ဂနွေပြစ်ခတ်ရက် CNC ကိုလက်မှတ်ထိုးအောင်မှာကြောက်ရွံ့နေတာကြောင့်လို့ပဲယူဆပါတယ်တဲ့အထူးဖြစ်တော့စစ်ကောင်းဆောင်တွေအစိုးရအုပ်ချုပ်မှုမရောက်သေး၍ကာလပတ်လုံးစစ်ကောင်းဆောင်တွေရဲ့ညီငယ်ရေးစကားတန်တွေအပေါ်မှာတန်ပြန်ဖြစ်နေကြမှာမလွဲပါဘူးတဲ့ဒီချက်တွေဟာညီငယ်ရေးလုပ်ငန်းရှင်တွေရှေ့တူဖို့အတွက်အစိုးရအတွက်ကြီးမားတဲ့အခက်အခဲတွေလို့ပဲယူဆပါတယ်ဆိုပြီးထော်ပြပါတယ်နောက်ပိုင်းသူရေးထားတဲ့စာရေးရှိပါကျွန်တော်အချုပ်ပြောဖော်ပြတာပါဒါကမောင်တက်တနာအမေရိကန်ပြည်အောင်စုကပါကျွန်တော်ဒါနဲ့ပတ်သက်လို့ပဲကိုထွန်းစော်ပဲမြင်ကြပါတယ်ခင်ဗျအစိုးရဘက်မှာရောညီငယ်ကြီးလုပ်ငန်းစဉ်တွေမှာတကယ်ကိုသူတို့အတွက်အခက်ကြုံနေပြီလား
ဟုတ်ကျွန်တော်ခုနတင်ပြတဲ့အတိုင်းပါပဲဒီ ုမှာအခက်အခဲကတော့ဒီတက်မတော်ရဲ့သဘောထားကိုသူကြော်လို့လို့မရဘူး။ဒီ2008ဖွဲ့စည်းပုံအရသူကတက်ကအတက်လုပ်ကိုလုပ်မယ်။အစိုးရကအစိုးရလုပ်ကိုလုပ်မယ်ဆိုပြီးတော့အဲ့လိုမျိုးဟိုစီးချရတယ်ပေါ့ဗျာနော်။ဆိုရင်အဲ့ဒီချိန်ဒီအောက်မှာဒီအခုဒီတော်စဲစုကြည်အစိုးရကတက်မတော်ရဲ့ဒီစီးရေးလှုပ်ရှားမှုပေါ့နော်စစ်စင်ရေးတွေဟူသည်မှာသူကဟိုတိုင်းရင်းသားလက်နက်ကတော်လည်းဖွဲ့စည်းတွေကိုဘလောက်ပဲတိုက်တိုက်ပေါ့ဗျာနော်။အတူအနေနဲ့ဝင်ပြီးတော့မှတားတာဟန့်တာမရှိဘူး။အဲဥဒိန်စိန်ဆိုတာလက်ထက်တုန်းကဆိုလို့ရှိရင်ဥမာဒီကျွန်တော်တို့ဒီမြောက်ပိုင်းဘက်မှာနော်တိုက်ပွဲပြင်းထန်တဲ့ကာလာတော့ကတော့သူဟိုတားခဲ့တာပဲနော်။ဒီနေ့ကျွန်တော်တို့အဲဒီဆိုးရလက်ထက်အခု2016ကနေဒီနေ့အချိန်ကာလတည်သူကတားစီးမှုမလုပ်တဲ့အပြင်တော့စစ်စင်ရေးလုပ်ဖို့အတွက်ကိုပါသူကနေပြီးတော့မှအခွင့်ပြုချက်တွေလုပ်ပေးနေတဲ့အနေအထားကိုရောက်သွားတဲ့ခါကျတော့ဒီ NLD အစိုးရဟာနေပြီးတော့မှအတက်မတော်နဲ့တသားရရှိရဆိုတဲ့အနေအထားကိုရောက်သွားတယ်။အဲ့ဒါကြောင့်ဒီ NLD အစိုးရဘက်ကတော့သူတက်ရဲ့နော်ဒီငင်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာသူကရောင်းပြန်ဟက်တဲ့ပုံစံမျိုးနဲ့သွားနေရတယ်လို့ကျွန်တော်မြင်တယ်။အမှန်တော့ NLD အစိုးရမှာသူ့မှာငင်းချမ်းရေးမူဝါဒ9ရက်သူ့မှာချထားတာရှိတယ်။ဆိုတော့တက်မတော်ကဝေဦးစည်းချုပ်မှာငင်းချမ်းရေးမူဝါဒသူ့မှာ6ချက်ရှိတယ်။ဆိုတော့ဒီအစိုးရရဲ့ငင်းချမ်းမူဝါဒ9ရက်နဲ့တက်မတော်ကဝေဦးစည်းချုပ်ရဲ့ငင်းချမ်းမူဝါဒ6ရက်ဟာမတူကြပါဘူးတိကျစီဖြစ်တယ်။သို့ပေမဲ့လို့လေသူတို့ကငင်းချမ်းရေးလုပ်ငန်းစဉ်ကိုလုပ်ကြတဲ့အခါကျတော့ခုနကတက်ပိုင်းဆိုင်ရာကိစ္စမှာ NLD အစိုးရဘက်ကဘာမှဝေရောက်ဆွတ်ဖက်ပြီးတော့မှပြောကြားနိုင်တဲ့အနေအထားမရှိဘူး
။ဟုတ်ကဲ့
။မူဝါဒဆိုရင်အဲ့လိုမျိုးတွေ့ရတယ်။ဒါပေမဲ့စီရေးစစ်စင်ရေးတွေလုပ်တဲ့အခါမှာကြားတဲ့အခါကျတော့သူတို့အစိုးရနဲ့တက်မတော်ဟာတစ်ထက်တစ်သဘောလိုမျိုးကြသွားတဲ့အချိန်ဒီအောက်မှာတော့အခုကငင်းချမ်းရေးဆွေးနွေးမှုတွေတော့ကျွန်တော်တို့ဒီစိတ်ဆက်ကြီးနိုင်မှုတွေပေါ်မှာသွားပြီးတော့မှလက်ခံနေပြီဖြစ်ပါတယ
်။ဟုတ်ကဲ့။
အဲ့ဒီအစိုးရဟာလူထုကဖြစ်ခဲ့တဲ့အစိုးရလို့မူလကတော့ယုံကြည်ထားခဲ့ပေမဲ့လို့ဒီနေ့သူ့ရဲ့လက်တွေ့ဖော်ဆောင်နေတဲ့ငင်းချမ်းရေးဆွေးနွေးမှုတွေအရာပေါ့နော်။ဒီနေ့ချင်းအချင်းတွေကိုသူတားနိုင်ကြီးနိုင်ခြင်းမရှိတဲ့ပုံမှာသူ့ကိုလည်းပဲတက်မဲ့တစ်ဆက်တည်းကြရဲဆိုပြီးတော့မှအဲ့လိုယုံကြည်မှုတွေဖြစ်လာတဲ့အတွက်ဒီဆွေးနွေးမှုတွေပေါ်မှာသွားပြီးတော့မှရိုက်ခတ်မှုတွေရှိနေတာကိုအခုတွေ့ရပါတယ်။
ကိုယ်တော်ဟုတ်ရဲ့ကျွန်တော်အချိန်ကတော့ထပ်1မိနစ်2မိနစ်လောက်တော့ရပါသေးတယ်ကျွန်တော်လည်းလေးချုပ်မိကျင်လာကညီငယ်လေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ညီငယ်လေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ခုနကပြောလို့တက်မတော်က NCA ပေါ်မှာပဲအဓိကခံရက်နေတယ်နောက်တစ်ဖက်မှာ NCA လမ်းကြောင်းကြီးကလက်ရှိမြန်မာနိုင်ငံညီငယ်လေးလုပ်ငန်းစဉ်ရဲ့အဓိက main stream လို့ဖြစ်နေတယ်ဒါပေမဲ့အခုဆိုရင်ဝါလို့မြောက်ပိုင်းဖွဲ့လူကနေပြီးတော့အဆိုပြုလာတာရှိတယ် NCA မဟုတ်တဲ့တခြားလမ်းကြောင်းစဉ်းစားချက်ပေါ့အဲ့ဒါကတကယ်လို့လက်တွေ့ကြရလားကိုဆော့ဆော့အမြင်သိချင်ပါတယ်
ကျွန်တော်အနေနဲ့ကတော့ဒီ NCA လမ်းကြောင်းမှာအပအထမ်းမရှိဘူးဆိုတော့ဒီတက်မတော်ရဲ့တရေတေဝါရကြောင့်ဒီနေ့ငင်းချဲဆွေးနွေးမှုတွေကအဟန့်တရဖြစ်နေတာဖြစ်တယ်။အဲ့ဒါကြောင့်ဒီ NCA မှာတပအထမ်းမရှိဘူးဆိုတော့တရေတေဝါရကိုစွန့်လွတ်လိုက်ပြီးတော့မှ NCA လမ်းကြောင်းအပြင်ပေါ့နော်ကျွန်တော်တို့အတိုင်းပြည်ရဲ့ငင်းချဲရေးကိုရှာဖွေလို့ရတဲ့နည်းလမ်းတွေအများကြီးရှိပါသေးတယ်ဆိုတော့ဒီလိုစဉ်းစားမျိုးစဉ်းစားတဲ့မျိုးအခြေခံအောက်ကနေတွားမယ်ဆိုလို့ရှိရင်ကျွန်တော်တို့အတိုင်းပြည်ရဲ့ငင်းချဲရေးလုပ်ငန်းစဉ်ကိုအဒီတက်ထပ်ပြီးမှပေါ့လေနော်တစ်ဆင့်တည်လို့ရမယ့်အနေထားတွေပေါ်ပေါက်လာနိုင်တယ်ဆိုတော့ကျွန်တော်မြင်တယ်
။ဟုတ်ကဲ့ကျွန်တော်တို့ဒဲလီလိုက်အစီအစဉ်အချိန်ရဲ့ဆစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဦးထွန်းစောနဲ့ကျွန်တော်တို့ view တွေတော်ရစီနေအားလုံးကျေးဇူးအများကြီးတင်ပါတယ်။ငါဒဲလီလိုက်အစီအစဉ်လို့ဒီမှာပဲဆက်လာကြပြီပါ။